တော်တာရှင်များရှင်နိုင်ငံကျော်စာရေးဆရာကြီးဦးအောင်သိန်းဒီကနေ့မနေ့ကပဲကွယ်လွန်သွားပြီဖြစ်ပါတယ်မြန်မာစာပေအယူအဆတွေလူငယ်အကျိုးပြုစာပေတွေနဲ့မြမလူမှုအဖွဲ့အစည်းအကျိုးကိုတည်ပို့ဆောင်ရွက်ခဲ့တဲ့ဆရာကြီးဦးအောင်သိန်းဟာအသက်88နှစ်အရွယ်ဒီကနေ့မနေ့ပိုင်းမှာပဲသူ့အိမ်မှာလူကြီးယောဂနဲ့ကွယ်လွန်သွားခဲ့ပါပြီဆရာကြီးရဲ့စာပေကျေးဇူးတစ်စိတ်တစ်ပိုင်းကိုစာရေးဆရာချီဦးညိုဆရာကတ်တွန်းအော်ပီဂျန်နဲ့ဆရာမမင်းငိမ့်တို့ရဲ့ပြောကြားချက်နဲ့အတူဦးကျော်စံသားကတင်ပြထားပါတယ်
ဆရာကြီးဦးအောင်သိန်းရန်ကုန်ဝိဇ္ဇာနယ်သိပ်ပံတက္ကသိုလ်မြန်မာစာဌာနမှာလက်ထောက်ကတိကအဖြစ်တာဝန်ထမ်းဆောင်နေတော့ကဆရာကိုကျွန်တော်စတင်တွေ့ခဲ့ပူပါရယ်ဆရာအပါဝင်ရန်ကုန်တက္ကသိုလ်မြန်မာစာဌာနကစာရေးဆရာတချို့ဟာအထက်ဗမာပြည်ကစာရေးဆရာတချို့နဲ့စာပေအယူအဆရေးရာတွေကိုအပြန်အလှန်တိုက်ခိုက်ရေးသားနေကြတဲ့အချိန်ဖြစ်ပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးစာရေးဆရာချီဦးညူကအခုလိုပြန်ပြောင်းပြောပြပါရယ်သူတ
ို့အဖွဲ့နှစ်ဖွဲ့ရှင်ပြန်ပြီးလို့ရေးကြတဲ့တယောက်တယောက်ရေးကြတဲ့ဆိုင်းသိပ်ပေါ့ဗျာစာပေယူဆနဲ့ပတ်သက်ပြီးတော့ကျန်ဖြစ်ကြတယ်ပေါ့ဗျာသူရဲ့ဥဆန်ဖော်ရဲ့ဟိုတက္ကသိုလ်မင်းမော်ရဲ့ဆရာဇော်ဇော်အောင်ရဲ့အဲဒီဖော်ရတခုဘက်ကဆရာစွမ်းလူပါတော့ပေါ့ဗျာဒါကိုစုံစမ်းတာသိပါတယ်အဲဒီကရလိုက်တဲ့ယူဆတွေကအင်္ဂလန်ဖတ်လို့ကောင်းပါတယ်တစ်ခါစလို့နောက်တစ်ချက်ကသပင်းမဂ္ဂဇင်းမှာသူရေးခဲ့တဲ့83ကနေ88တိရေးခဲ့တဲ့ကျွန်တော်ကြိုက်ဆုံးဝတ္ထုလိုလည်းအနကဝတ္ထုလိုလည်းပတ်သက်တဲ့သုံးသက်ချက်တွေဝတ္ထုရေးမဲ့သူတွေဝတ္ထုရေးနေတဲ့သူတွေအတွက်ဆောင်းရန်ဆောင်းရန်အဲဒီဟာတွေတတ်မှုရှိပါတယ်စာပေနဲ့ပတ်သက်ပြီးတော့
နောက်ပိုင်းမှာတော့ဆရာကြီးဦးအောင်သိန်းဟာလူငယ်ပြုပြင်ရေးစာပေတွေကိုဆိုင်လိုက်မတက်ရေးသားလာတာတွေ့ရပါတယ
်လူငယ်များပြောဆိုဖြစ်ရတဲ့အချက်မှာတော့ education နဲ့ပတ်သက်တာတွေကိုရှင်တရားနဲ့ပတ်သက်တာတွေစာပေလေးလာလိုက်စားမှုနဲ့ပတ်သက်တာတွေလူငယ်ယူသူဖြစ်ပြီးတော့ဆောင်းပေးပြောခဲ့ပါတယ်ဒါတွေလည်းအင်မတန်တန်ဖိုးရှိတဲ့ချက်လက်တွေပါအဲနောက်တစ်ခုကတော့အခုနောက်ဆုံးသူမပြီးဘဲနဲ့တန်လန်းထားခဲ့ရတဲ့ဟိုအင်မတန်နှမျိုးကြကောင်းတယ်ပေါ့ဗျာစာအဂျန်အာနိုရဲ့ Light of Asia ဘာသာပြန်ကျမောင်တန်းလူပြန်မှုတွေဆရာမောင်ဆန်ဖော်ပြန်မှုတွေအဲသူ့ဘာသာပြန်ကိုတော့ကျွန်တော်ကြိုက်ဆုံးလို့ကျွန်တော်အနေနဲ့ပြောပါတယ်။ဟောဆိုကျွန်တော်အင်္ဂလိပ်လိုမူရင်းနဲ့သူ့ဘာသာပြန်နဲ့တိုက်ပတ်ကြည့်တယ်။သူအလုံးလုံးကိုကြိုးစားအထုတ်ပြီးတော့ပြန်ထားတဲ့ဘာသာပြန်လက်ရပါ။အဲ့ဒါပြီးမသွားဘူး။သူရှိတော့လည်းကျွန်တော်ပြောပါတယ်။သူအတန်းတိုင်းကသူရှိနေပညာကိုအဲ့တော့ဖာမောက်ထုတ်ထုတ်ပြီးတော့ကြိုးစားထားတဲ့အရှတ်လိုက်လင်းအောင်ပါတဲ့။ Light of Asia ပါ။အဲ့ဒါပြီးမသွားပါဗျာ။သို့တော့အရှတ်လိုက်လင်းအောင်လည်းကျွန်တော်ရလိုက်တော့ကလည်းအမြတ်ပါပဲ။
Light of Asia ဆိုရာဟာ19ရာစုနှောင်းပိုင်းမှာ Edwin Arnold ရေးသားခဲ့တဲ့ဗုဒ္ဓနဲ့ဗုဒ္ဓတရားတော်အကြောင်းမော်ဂွန်းကဗျာရှိကြီးဖြစ်ပါတယ်။ဆရာဦးအောင်သိန်းဟာရန်ကုန်တက္ကသိုလ်မြန်မာစာဌာနမှာခေတ်ပေါ်မြန်မာရတ္တစာပေလေ့လာနိုင်မှုအတွက်မျိုးစေ့ချခဲ့တဲ့ပုဂ္ဂိုလ်ရဲ့အထက်မှာလည်းအပါအဝင်ဖြစ်တယ်လို့မြန်မာစာကတိကဟောင်းဆိုင်ဆရာမမင်းကြီးကရှင်းပြပါတယ
်။ဒီမြန်မာစာဌာနမှာဟိုအရင်ကဟိုရှေးတုန်းကတတ်ထမ်းခဲ့တဲ့စာအုပ်တွေစာပေတွေပဲလေ့လာရင်ဒါအနေမှာခေတ်ပေါ်စာပေကိုထူထောင်ခဲ့တဲ့ဟိုဆရာစောစောအောင်တို့ဒီအခုရှိနေတဲ့ဒေါက်တာခင်အေးပေါ့နော်မောင်ခင်တင်တို့ဘယ်လိုနဲ့အတူတူဆရာဦးအောင်တင်ရဲ့နာမည်ဟာလေကျမတို့ရဲ့ခေတ်ပေါ်စာပေမျိုးစင်းနဲ့ပတ်သက်မြန်မာစာဌာနမှာအင်တန်ထင်ကျန်ခဲ့တာပါကျမဆိုရင်ဟိုဆရာမဘဝမှာမြန်မာစာပေကိုသင်ရတော့မယ်ခေတ်ပေါ်စာပေကိုသင်ရတော့မယ်ဆိုရင်ကျမနောက်ဆုံးအလုပ်လုပ်ခဲ့တဲ့2005ခုနှစ်ဒီဆရာဦးအောင်သိန်းရဲ့စာအုပ်စာတမ်းတွေကိုကန်ပြီးတော့ဒါဆရာမအနေနဲ့လုပ်ရဲခဲ့တာပ
ါဆရာကြီးဦးအောင်သိန်းရဲ့ပြုပြင်ရေးစာပေတွေဟာလူငယ်ရုအပေါ်မှာဘလောက်ဩဇာကြီးမားသက်ရောက်ခဲ့တယ်ဆိုတာကိုဆရာနဲ့အတူစာပေဟောပြောပွဲတွေတွားရောက်နေရဖြစ်တဲ့ကာတွန်း OPJ ကအခုလိုပြောပြပါတယ်ခင်ဗျာ
ကျွန်တော်ကိုဒီပေါ့ကျွန်တော်မျက်စိရှိတယ်ဟုတ်ပြောပါတယ်တွားတဲ့အခါမှာနေရီတွားတဲ့အခါမှာချို့လူတွေကဆရာကြီးကြောင့်ကျွန်တော်ဘဝပြောင်းသွားပါတယ်ဓမ္မဘဝပြောင်းသွားမယ်ဆိုပြီးတော့လာပြီးကတော့တဲ့လူပေါင်းများစွာကိုကျွန်တော်စာပြဟောပြောပဲတွားတယ်နေတီတီမှာသိပါတယ်ဆရာရဲ့ဘေးစာအုပ်ကြောင့်ဆရာရဲ့ဘေးစာသားလေးကြောင့်ဆရာရဲ့ဘေးဟောပြောချက်တော့ကျွန်တော်ဘဝလုံးလုံးပြောင်းသွားတယ်ကျွန်တော်ဘဝအများကြီးတူတက်သွားတယ်ဆရာပြောတာကျွန်တော်မျက်စိမှာအများကြီးတွေ့ရပါတယ်ဘဝကျွန်တော်တို့ဆုံးမစရာစီဆုံးပါတယ်အားကြောင့်ကျွန်တော်ဆရာကြီးလေတော့ရဖြီးရတော့ကျွန်တော်တို့ပြောတာတော့တမိုးလည်းမဖြစ်နိုင်ဘူး။နောက်ဆရာပြောတဲ့စကားတွေကျွန်တော်တို့အများကြီးတူရှိပါတယ
်။ဆရာကြီးဦးအောင်သိန်းကွယ်လွန်ချိန်မှာသာသမီ2ယောက်နဲ့မြင်း9ယောက်ကျန်ရပါတယ်။ဆရာဇာပနကတော့တင်းလန်နေညနေမှာဂူသွင်းသကြိုမဲလို့သိရပါတယ်။ရွှေခွန်ထာကိုဒီတိုင်းပဲဂူသွင်းမလားမိသကြိုပြီးအယူအိုးကိုဂူသွင်းမလား